American ပြည်တော်စုမှာကမ္ဘာ့သမဂ္ဂအဆောက်အဦနဲ့ပင်လယ်ကွန်းစစ်တမ်းများကိုတိုက်ခိုက်ခံရတဲ့နှစ်20ပြည့်နဲ့စက်တင်ဘာလ17ရက်နောက်ဆုံးထားပြီးတော့အာဖဂန်နစ္စတန်နိုင်ငံက American တပ်ဖွဲ့ဝင်တွေအားလုံးကိုရုတ်သိမ်းတဲ့အကြောင်းသမ္မတအီမီတော်ကပြောလိုက်ပါတယ်
The president will deliver remarks tomorrow at the White House on the way forward in Afghanistan.
Afghan shilungans in the Tatalu, Tamara, Milatian Imiro, Mekon Pioba, Mekati Mohammed, and two Afghan Suwane, Nika, Pubang Hinamiro, American Tatu Yote, season eight, Chinese Abdi, and Tigini, the Badola, and Sanyare, Sinko, Murin, Quinanipo, Tanita, and Chasawanira, and Pawing Matipare. So Imiro Pioina, Jansagiga, Ingani, the Rima Shilimo, and Joseph Goraba.American တပ်တွေရုတ်သိမ်းဖို့ပြီးခဲ့တဲ့နှစ်ကတည်းကတာလီဘန်တွေနဲ့ American အစိုးရကြားသဘောတူထားပြီးမြတ်မှတ်ထားတဲ့မေလတရနေ့နောက်ပိုင်းအထိအာဖဂန်နစ္စတန်နိုင်ငံထဲမှာ American တပ်ဖွဲ့ဝင်3000လောက်ဆက်ပြီးတော့ရှိနေတာဖြစ်ပါတယ်။အင်္ဂါနေ့မှာတူရကီအစိုးရကလည်းအာဖဂန်စစ်ပွဲမှာပါဝင်နေသူတွေကိုဖိတ်ကြားထားပြီးဆယ်ရက်ကြာနေနေညီလာခံကိုဧပြီလ24ရက်နေ့မှာကျင်းပမယ့်အကြောင်းကြေညာလိုက်ပါတယ်။ညီလာခံကတော့တာလီဘန်နဲ့အာဖဂန်အစိုးရကိုယ်စားလှယ်တယောက်မှဖြစ်ကြောင်းလည်းတူရကီတာဝန်ရှိသူတွေကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။ယူကရိန်းရဲ့သတ္တရှောရုရှားတပ်ဖွဲ့ဝင်တွေတုံ့ပြန်ချလာနေချိန်မှာပဲတီကြလွတ်လပ်တဲ့ယူကရိန်းနိုင်ငံအတွက်အမေရိကန်ပြည်ထောင်စုကထောက်ခံသွားမယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။ဘရက်ဆယ်မြို့မှာယူကရိန်းနိုင်ငံရေးဝန်ကြီးဒမီထရိုဂလူဘက်နဲ့တွေ့ဆုံစကားပြောပြီးဘလင်ကန်ကအခုလိုမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်။ဘလင်ကန်အနေနဲ့ဥရောပနဲ့နေတိုးမဟာမိတ်တွေနဲ့တွေ့ဆုံဖို့လည်းရှိနေပြီးယူကရိန်းရဲ့ဇက်ကရုရှားရဲ့လှုပ်ရှားမှုတွေအပါအဝင်အာဖဂန်နစ္စတန်ရေးတွေကိုလည်းဆွေးနွေးဖို့ရှိနေတာပါ။American အနေနဲ့ Ukraine ရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုနဲ့နယ်မြေတည်တံ့ခံရရဲ့နောက်မှာအခိုင်အမာရှိတယ်လို့လည်းသူကထပ်လောင်းပြောဆိုသွားပါတယ်။သမ္မတ Joe Biden ကလည်း Russia သမ္မတ Vladimir Putin ကိုပြီးခဲ့တဲ့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုရမှာလဲ American ပြည်တော်စုအနေနဲ့ Ukraine ရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုကိုမရေရံတဲ့တနိဋ္ဌာန်နဲ့အတူရှိနေမယ်ဆိုပြီးတော့အထူးအလေးပေးပြောသွားတယ်လို့အင်ဂျူကပြောပါတယ်။ပြီးခဲ့တဲ့2014ခုနှစ်အတွင်း Ukraine ပိုင် Crimea ကျွန်းဆွယ်ကိုသိမ်းပိုက်ပြီးခဲ့တဲ့ကUkraine ရဲ့သတ္တဒုံမြတ်တွေတန်ချက်ကကားတွေနဲ့တပ်ဖွဲ့ဝင်တွေအကြီးအကျယ်ရွှေ့ပြောင်းလို့ရှာနေတာကိုရုရှားကကြီးကြပ်ကုကလေးရှိတယ်လို့လည်း Ukraine နဲ့ American အရာရှိတွေကဆိုပါတယ်။နေသတ္တရုရှားအနေနဲ့စစ်အလေးချင်းမှု၃ချိန်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်။ဒီအပတ်တည်းမှာ American စစ်သည်မော်နစင်ပင်လယ်နဲ့တဲကိုရောက်လာဖို့ရှိနေပြီး Ukraine တပ်ဖွဲ့ဝင်တွေအနေနဲ့ရုရှားတော်လောက်ခံပေးထားတဲ့တပ်ဖွဲ့ဝင်တွေအကြားနိုင်ငံရဲ့အရှိတ်အဝါမှာဒီအပတ်တည်းတိုက်ပွဲတွေမြင့်တက်လာဖို့ရှိနေပါတယ်။ Russia မှာလုပ်တဲ့ဥရောပနဲ့ NATO အဖွဲ့ဝင်တွေရဲ့ဆွေးနွေးပွဲကိုဝန်ကြီးပလင်ကန်နဲ့အတူကာကွယ်ရေးဝန်ကြီးလူဝစ်အော့စတန်လည်းကူတွဲတက်ရောက်နေတာဖြစ်ပြီးတော့တခြားရေးပါတဲ့ကိစ္စတစ်ခုအနေနဲ့အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းရေးကိုလည်းဆွေးနွေးဖို့ရှိနေပါတယ်။